ဆီးရီးယားနိုင်ငံအနောက်ပိုင်းကဒီတာတက်စေတာမှာအနာရှင်ဟောင်းဘာရှားအယ်အာဆတ်ကိုလူလာတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကစစ်ဆင်ရေးတစ်ခုဒီကနေ့စတင်လိုက်ပါတယ်ရုရှားကိုထွက်ပြေးသွားတဲ့အာဆတ်နဲ့လူမျိုးတူအလဝိုက်တွေအဓိကနေထိုင်တဲ့တာတက်စ်မှာယာယီအစိုးရလုံခြုံရေးအဖွဲ့တွေကအာဆတ်ကိုလိုလားတဲ့လက်နက်ကိုင်အဖွဲ့တွေပေါ်ဒီကနေ့စစ်ဆင်ရေးစတင်လိုက်ပြီးတော့တချို့ကိုတုတ်တင်ခဲ့တယ်လို့ဆာနာသတင်းအေဂျင်စီကပြောပါတယ်တာတက်စ်မှာအာဆတ်အစိုးရကိုတစ္ဆာခံတဲ့တပ်တွေရဲ့ခြုံခိုတိုက်ခိုက်မှုကြောင့်တပ်ဖွဲ့ဝင်14ယောက်သေဆုံးခဲ့တယ်လို့ဆီးရီးယားဂျာကာလာအစိုးရ HTS ကကြေညာခဲ့ပြီးနောက်မှာခုလိုစစ်ဆင်ရေးစတင်ခဲ့တာပါစစ်ဆင်ရေးအတွက်မှလက်နက်ကိုင်3ယောက်သေဆုံးခဲ့တယ်လို့ဆီးရီးယားလူ့ခွင့်ဆောင်ကြည့်ရေးအဖွဲ့ကပြောပါတယ် Homes မြို့မှာလည်းလူနည်းစုအလဝိုက်နဲ့ရှီယာမွတ်စလင်တွေဆန္ဒပြကြတဲ့အတွက်ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ဆီးရီးယားကိုလက်ရှိအုပ်ထုပ်နေတဲ့ဒီ HTS အဖွဲ့အနေနဲ့လူနည်းစုတွေကိုကာကွယ်ဖို့တောင်းဆိုမှုတွေလည်းပို့ပြီးတော့ထွက်ပေါ်လာနေပါတယ်ရှင်